မြန်မာနိုင်ငံနယ်စပ်မြောက်ဒီခရိုင်ကအွန်လိုင်းလိင်လေကိုင်းတွေကနေထိုင်းနိုင်ငံကိုလွတ်ပြေးထွက်ပြေးလွတ်မြောက်လာကြတဲ့နိုင်ငံသား39ဦးကိုကယ်တင်နိုင်ခဲ့တဲ့အကြောင်းထိုင်းနယ်ခြားစောက်တက်ကဒီကနေ့ပဲပြောလိုက်ပါတယ်ခုလိုအွန်လိုင်းရာဇဝတ်ကိုင်းကထိုင်းနိုင်ငံကိုလွတ်မြောက်လာသူတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်နယ်မြန်မာမြောက်ဒီခရိုင်အတွင်းအခြေစိုက်ထားတဲ့online လေလေခိုင်းတွေကနေထွက်ပြေးလွတ်မြောက်လာကြတဲ့နိုင်ငံသား39ဦးကိုကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးထိုင်းနယ်ခြားစောင့်တပ်ကဒီကနေ့မှသတင်းထုတ်ပြန်ခဲ့ပါတယ်ရာချာမနူနယ်ခြားစောင့်တပ်မှုနတ်တခွန်ရီယမ်ဖစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
ကျွန်တော်နိုင်ငံတကာတောင်ပြည်ထဟာတပ်တို့ကတိုးလဲပြည်ဆိုင်တဲ့အဲ့ဒါကိုဆိုတော့เราดูแลเพื่อปกป้องชีวิตและก็ทรัพย์สิน
သူပြောသွားတာကတော့ထိုင်းပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဖို့နဲ့အခုလိုမျိုးလိင်လေကိုင်းတွေကရောင်းစားခံနိုင်ရတဲ့နိုင်ငံသားတွေကိုစူးစမ်းပြီးကယ်တင်နေပါတယ်ဆိုပြီးပြောသွားပါတယ်အခုလိုမျိုးမြဝတီမြို့တစ်ဖက်ကမ်းကနေထိုင်းနိုင်ငံဘက်မိုးရေမြစ်ကိုဖြတ်ကူးပြီးထွက်ပြေးလာကြတဲ့နိုင်ငံသား39ဦးကိုမဲတောင်မြို့နယ်ဒုံချုံအမှတ်6ကျေးရွာအနီးမှာထိုင်းနယ်စပ်ဆောင်တပ်ကတွေ့ရှိကယ်တင်နိုင်ခဲ့တာဖြစ်ပါတယ်ကြားဖြန့်ငွေလိန်ကိုင်းတွေကနေထွက်ပြေးလွတ်မြောက်လာကြတဲ့နိုင်ငံသားတွေကတော့တိရီလင်ကနိုင်ငံသား32ဦး၊နီပေါနိုင်ငံသား5ဦး၊မလေးရှား2ဦးနဲ့ရုရှားနိုင်ငံသား2ဦးလို့ဖြစ်ပါတယ်။သူတို့လွတ်မြောက်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့တိရီလင်ကတန်ယုံကထိုင်းအနာပိုင်းနေထံကြိုတင်အကြောင်းကြားပြီးအကူအညီတောင်းထားကြတယ်လို့လည်းဆိုပါတယ်။အခုကယ်ဆယ်လာခဲ့တဲ့နိုင်ငံသားတွေကိုတော့ထိုင်းနိုင်ငံတက်ခရိုင်လဝကကနေလိုအပ်တဲ့စစ်ဆေးမှုတွေလုပ်ပြီးရင်သက်ဆိုင်ရာတန်ယုံနေစီကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။2024ခုနှစ်ဇူလိုင်လကုန်မှာထိုင်းအနာပိုင်းတွေထုတ်ပြန်တဲ့သတင်းအချက်လက်တွေအရတရားမဝင်နယ်စပ်ဖြတ်ကျော်ဖမ်းဆီးမှု461မှုရှိပါတယ်။ဒီအမှုခင်းတွေထဲမှာမလေးရှားနိုင်ငံသား26ဦး၊ယူဂန်နာနိုင်ငံသား23ဦး၊အီသီယိုးပီးယားနိုင်ငံသား25ဦး၊ဗီယက်နမ်နိုင်ငံသား22ဦး၊လာအိုနိုင်ငံသား15ဦး၊ဩစတြေးလျနိုင်ငံသား9ဦး၊အမေရိကန်နိုင်ငံသား6ဦး၊ကမ္ဘောဒီးယားနိုင်ငံသား6ဦး၊အိန္ဒိယနိုင်ငံသား6ဦး၊ထိုင်ဝမ်နိုင်ငံသား3ဦးကင်ညာနိုင်ငံသား2ဦးပါကစ္စတန်နိုင်ငံသား4ဦးမော်ရိုကိုနိုင်ငံသား12ဦးကိုလည်းလိင်လေခိုင်းတွေကနေကယ်ဆယ်ခဲ့ရတယ်လို့လည်းဆိုပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ဘေရွတ်ဂျပန်ယီမင်စတဲ့နိုင်ငံသားတွေလည်းပါဝင်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်ပြန်လွတ်လာသူအများစုကတော့တဦးကိုဘတ်ငွေ3,000ကနေ2,000ကျားပေးပြီးပြန်လဲရွေးထုတ်မှသာပြန်လွတ်လာကြတာများပါတယ်ဒီအတွက်နိုင်ငံတကာတန်ယုံတွေကမြဝတီခရိုင်တွေကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းပြီးသူတို့နိုင်ငံသားတွေကိုပြန်ပြီးတော့ရွေးထုတ်ရတာများပါတယ်အဲ့ဒီလိုပြန်ရွေးထုတ်ပြီးမှသာထွက်ပြေးလွတ်မြောက်ခွင့်ရကြတယ်လို့လည်းသိရပါတယ်ရှင်